မနစ်ကကဘာပေါ်မှာဆင်းရဲဆုံးနိုင်ငံတွေစီကိုဗန်နာရေးအကူအညီတွေအများဆုံးပေးအပ်ခဲ့တယ်လို့ကဘာပိုင်ကပြောပါတယ်။ဇွန်လမှာနှစ်ချုပ်တဲ့တစ်နှစ်လုံးအတွင်းဝါရှင်တန်အခြေစိုက်ငွေချေးငှားမှုနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းဖြစ်တဲ့ကဘာပန်ဟာကဘာဆင်းရဲဆုံးနိုင်ငံတွေကိုဒေါ်လာတန် 16,300 ထောက်ပံ့ပေးခဲ့တယ်။အာဖရိကနိုင်ငံတွေကိုအဲ့ဒီတည်းကတဝက်တောင်အာရှနိုင်ငံတွေကိုတော့လေးပုံတစ်ပုံပေးရခဲ့လို့ကမ္ဘာပံကအင်္ဂါနေ့ကပဲပြောသွားပါတယ်။ဒါဟာအရင်နှစ်ကထက်ဒေါ်လာတန် 14,900 ဒေါ်လာဖြစ်ပါတယ်။ခြုံပြောရမယ်ဆိုရင်ကမ္ဘာတစ်လွှားကအစီအစဉ် 2,000 နီးပါးအတွက်ငွေချီရာတွေထောက်ပံ့မှုတွေနဲ့တခြားဘဏ္ဍာရေးအထောက်ပံ့တွေအတွက်ဒေါ်လာတန် 52,600 ပေးခဲ့တယ်လို့ကမ္ဘာပံကပြောပါတယ်။ဒီငွေတွေကအရင်နှစ်ကထက်နည်းနည်းလျော့သွားပြီးတော့ဒါဟာဝင်ငွေအလယ်လက်ရှိတဲ့အတိုင်းပြည်တွေကအကူအညီတောင်းခံမှုကျဆင်းသွားလို့ဖြစ်ပါတယ်။သူ့အဆိုမရေမရာဖြစ်နေသေးတဲ့ကာလမှာဖွံ့ဖြိုးဆဲနိုင်ငံတွေလိုအပ်တဲ့ဗန္ဒာရေးအကူအညီပေးနိုင်မှုကမ္ဘာပံကအသင့်ရှိနေတယ်လို့ကမ္ဘာပံဥက္ကဋ္ဌဂျင်မြွန်ကင်ကဆိုပါတယ်။2030ခုနှစ်မှာတကမ္ဘာလုံးအလွန်အမင်းဆင်းရဲမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်သူတွေရဲ့အောက်ခြေ40ရာခိုင်နှုန်းရဲ့ဝင်ငွေတိုးမြင့်ရေးဆိုတဲ့ရည်မှန်းချက်အသစ်နှစ်ခုပြည့်မီဖို့အတွက်ကမ္ဘာပံကသူ့ရဲ့လုပ်ငန်းဆောင်တာတွေကိုပြန်ပြီးတော့ပြင်ဆင်ထားပါတယ်လို့လည်းကမ္ဘာပံဥက္ကဋ္ဌမစ္စတာကင်ကပြောပါတယ်ဒီမှာအလွန်မင်းဆင်းရဲမှုဆိုတာကလူတဦးရဲ့တစ်နှစ်ဝင်ငွေဒေါ်လာနဲ့25စင်ထက်နည်းတာလို့ကမ္ဘာပံနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကသတ်မှတ်ထားပါတယ်ရှင်